တိုက်ပွဲတွေဖြစ်နေတဲ့ဒီကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကလောက်ကိုင်းမြို့မှာတောင်းတနေကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့အန္တရာယ်မြင့်မားနေတဲ့အတွက်အမြန်ဆုံးဘေးလွတ်ရာသွားကြဖို့တရုတ်တရုံကတောက်ကြနေညနေပိုင်းမှာအတိအပြည့်ထုတ်ပြန်ထားပါတယ်။လောက်ကိုင်းမြို့ကလည်းအမြန်ဆုံးဘေးလွတ်ရာသွားကြဖို့ထုတ်ပြန်ကြောင်းကို Reuters သတင်းနဲ့တရုတ်နိုင်ငံက CGTN သတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးချန်ဟိုင်းနဲ့မြန်မာနိုင်ငံသား၏ဝင်ကြီးဦးတန်းဆွေတို့မနေ့နိုဝင်ဘာ23ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးတဲ့နောက်မှာအခုလိုတရုတ်နိုင်ငံသားတွေဘေးလွတ်ရာသွားကြဖို့အတွက်တရုတ်တပ်ရုံးကတိုက်တွန်းတာဖြစ်ပါတယ်တရုတ်နိုင်ငံရဲ့နယ်နိမိတ်ထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒါလက်နက်ကိုင်မဟာမိတ်၃ဖွဲ့ကစစ်တပ်ပေါ်စစ်ဆင်ရေးဆက်လုပ်နေချိန်မှာပဲတရုတ်နဲ့မြန်မာအစစ်မြင့်တန်တမန်တွေတွေ့ဆုံဆွေးနွေးခဲ့ကြတာပါတရုတ်တပ်အမတ်ကြီးချန်ခိုင်ဟာနိုင်ငံသားရေးဝန်ကြီးဦးတန်းဆွေနဲ့တီးခြားတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံတပ်မတော်တပ်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းထပ်မံတီးခြားစီတွေ့ဆုံခဲ့ပြီးနှစ်ဦးနှစ်ဖက်အတူတကွဂရုပြုကြတဲ့ကိစ္စရပ်တွေကိုအမြင့်ချင်းဖက်လှယ်ခဲ့ကြတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကထုတ်ပြန်ကြမှာတော့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသတခြားတည်ငြိမ်အေဂျင်စီနဲ့တရားဥပဒေစိုးမိုးရေးအတွက်နှစ်ဖက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ့်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။တရုတ်မြန်မာနယ်စပ်ကုံတွယ်ရေးမှာအရေးပါတဲ့နယ်စပ်ဂိတ်တစ်ခုဖြစ်တဲ့မူဆယ်မြို့ကကျင်းစန်းကျော့နယ်စပ်ဂိတ်ကကုန်တင်ကားတွေကုန်တင်ကုန်ချရန်နာတဲ့ဝင်းကြီးထဲမှာလက်နက်ကြီးကျလို့ပောက်ကွဲမိလောင်ပြီးတော့ကုန်တင်ကားအများအပြားပျက်စီးခဲ့တဲ့ကြာသပတေးနေ့မှာပဲအခုလိုတရုတ်မြန်မာအစင်းမြင့်တန်တမန်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်။